က် micro blog company share တွေထုတ်ရောင်းတဲ့ကိစ္စဒီက blogger တွေတော်တော်ရေးကြဆွေးနွေးနေကြတာပဲကိုသားညုံရဲ့
dot com လောကမှာကဒီထူးခြားတဲ့သတင်းဖြစ်နေတာကိုမဆုမြတ်မော Facebook company ကသူ့ရဲ့ share တွေအများပြည်သူကိုထုတ်ရောင်းခဲ့တာတစ်နှစ်ခွဲရှိသွားပြီလေအဲ့ဒီထဲကဆိုရင်တော့အခု Twitter share တွေရောင်းတာပထမဆုံးပဲဗျ
blog တွေ website တွေမှာအဓိကရေးနေတာကတော့ share ဈေးကိစ္စရှင်လွန်ခဲ့တဲ့နှစ်ပတ်ကျော်ကစပြီးတော့ဒီ Twitter ကအများပြည်သူကို share တွေထုတ်ရောင်းတော့ IPO ကျန်းခင်းဈေးက share တစ်ခုကို $26တက်မှတ်တယ်လေဒါပေမဲ့ပထမဆုံးစရောင်းတဲ့နေ့မှာပဲသူ့ရဲ့ share တစ်ခုက $50 အထိတက်သွားပြီးတော့နောက်ဆုံးဈေးပိတ်ချိန်မှာ $44.9ဆိုတော့သူ့ရဲ့တက်မှတ်ဈေးထက်တော်တော်လေးတက်ခဲ့တာကို
Facebook တုန်းကတော့သူ့ရဲ့အစု share ပထမဆုံးစရောင်းတဲ့နေ့မှာပဲ Nasdaq ဒီအစု share ဈေးကွက်မှာနှီးပညာပိုင်းပြဿနာတက်လို့ကမောက်ကမတွေဖြစ်ခဲ့တယ်မဟုတ်လားဗျအဲ့ဒါကြောင့်မလို့ဒီ Twitter ဈေးကွက်ထဲကိုစဝင်တဲ့နေ့ကိုစိတ်ဝင်စားကြတာပေါ့
ဟုတ်ပါအဲ့ဒီတော့ကလည်း Nasdaq ကဒီဒေါ်လာ10သန်းတန်ရိုက်ခံခဲ့ရတယ်လေ Twitter ကတော့ကန်ကောင်းနေဆိုရမှာပဲဈေးကွက်မှာဘာမှအမှားယွင်းမရှိခဲ့ဘူးအစုဈေးကွက်ထဲကလူတွေရောယင်းနှီးမြှုပ်နှံတဲ့သူတွေပါ November 9ရက်နေ့တော့သိတ်ကိုသတိထားစောင့်ကြည့်နေကြတာတဲ့ဒီ share တွေကိုအယောင်းဝယ်လုတ်တဲ့နေရာမှာကိုရန်ရှိနေတဲ့ share ဈေးကွက်ကျွမ်းကျင်သူ Jonathan Copina ကပြောပြတယ်လေ
Everyone was watching this very very closely watching to see if something was going to happen how the market was going to react how the stock was going to react it was very very exciting just to be part of that
လူတိုင်းကအနီးကပ်ကိုစောင့်ကြည့်နေကြတာပါတကူးများဖြစ်မလားဈေးကွက်ထဲမှာဘယ်လိုတုံ့ပြန်ကြမလဲရှယ်ယာဈေးတက်မလားကျမလားဆိုတာကိုစောင့်ကြည့်ကြတာဗျအဲ့ချိန်နေတဲ့ကြားထဲမှာပါနေရတာကိုကတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
်နောက်တစ်ခုရှိတာဒီ Twitter company ကဒေါ်လာတန်း60ကျော်ရှုံးပေါ်နေတယ်လို့ကြေညာပြီးတော့တိတ်မကြခင်မှာပဲအခုလိုအများပြည်သူကို share တွေထုတ်ရောင်းတာရှင်အဲ့တော့ Twitter share ဈေးကရေရှည်တက်မှလားဆိုတာကိုလည်းတချို့ကတွက်ကြပါတယ
် I wouldn't jump in at this point I would wait for a couple more days and
သူကတော့အခုလောလောဆယ် Twitter ရဲ့ share ကိုမဝယ်သေးဘူးတဲ့ဈေးကွက်ထဲမှာဘလို့ဆက်ပြီးတော့ဖြစ်လာမလဲဆိုတာကိုရပိုင်းသတင်းပတ်ပိုင်းကြားရက်ထိကိုစောင့်ကြည့်လိုက်အောင်မယ်လို့ပြောတော့တာပါ
Twitter ကုမ္ပဏီကဘလို့ဝင်ဝင်ရအောင်လို့လုပ်နေတယ်လဲဆိုတဲ့ကိစ္စကိုလည်းယင်းနှိမ့်မြုံနံသူတွေဘက်ကတွက်စရာတစ်ခုဖြစ်တယ်လို့ blog တော်တော်များများမှရေးနေတာဖတ်ရတယ်ရှင် Germany ကဒီ Frankfurt အစုဈေးကွက်ရဲ့သုံးသက်သူ Stefan Schaffeder ကလည်းအဲ့ဒါကိုထောက်ပြတယ်လေ
Also wir wissen dass es eine relativ große Gemeinde weltweit Twitter benutzt bis jetzt hat das Unternehmen noch
German Lu du ပြောတော့တာကအခုမတိုင်ခင်တော့က Twitter ကုမ္ပဏီကဘာဝင်ငွေမှမရှိဘူးတဲ့ကြော်ညာတွေကဝင်ငွေရအောင်လုပ်တာလည်းမရှိဘူးဆိုတော့ကုမ္ပဏီအတွက်ဝင်ငွေရအောင်ဘယ်လိုလုပ်မှာလဲဆိုတာမိကုန်းထုတ်စရာဖြစ်လာတယ်တဲ့အထူးသဖြင့်ကတော့ဒီ ID လောကတဲကိုရောက်နေတာနည်းနည်းကြာလာပြီဆိုတော့မေးစရာဖြစ်လာတယ်လို့ပြောတော့တာပါသူကဈေးကွက်ကိုသုံးသက်သူအမြင်နဲ့ထောက်ပြတာမျိုးပါအ
ဲဒါကြောင့်ဒီဈေးကွက်စီးပွားရေး blog တွေမှာရေးနေကြတာကတော့ Twitter ကုမ္ပဏီအတွက်ကဒီအကြီးအကျယ်စိန်ခေါ်မှုဖြစ်မှာကတော့နိုင်ငံခြားကနေပြီးတော့မှဝင်ငွေတွေပို့ပြီးတော့ရအောင်လုပ်ဖို့ပဲတဲ့ဘာလို့လဲဆိုတော့ဒီ Twitter ကိုသုံးနေကြတဲ့သူပေါင်းတန်းရာကျော်မှဒီ၄ပုံ၃ပုံကအမေရိကန်အပြင်ကသူတွေလေဒါပေမဲ့လောလောဆယ် Twitter ရဲ့ဝင်ငွေက26ရာခိုင်နှုန်းကပဲနိုင်ငံခြားကရနေတယ်ဆိုပဲ
Twitter ကုမ္ပဏီကတော့ပြောပါတယ်နိုင်ငံခြားကနေပြီးတော့ဝင်ငွေပို့ရအောင်လို့ Australia တို့ Brazil တို့ Ireland တို့မှာကုမ္ပဏီဝန်ထမ်းတွေပို့ငှားဖို့ရှိပါတယ်တဲ့အခုကတော့ဒီအစု share ဈေးကွက်ထဲမှာသူ့ရဲ့ share တွေဈေးကွက်တင်နေပြီဆိုတော့ Twitter သုံးတဲ့သူတွေတိုးတက်လာအောင်လုပ်ဖို့အမျက်ဆွန်းရနိုင်မယ့်ကိစ္စတွေပို့လုပ်ပြဖို့လိုနေပြီဆိုပြီးတော့ကျွမ်းကျင်သူတွေကလည်းသုံးသက်ရေးနေကြပြီလေ
တချို့ဆိုရင်ဒီတက်မှတ်ဈေး26ဒေါ်လာထက်တောင်မှထပ်ပြီးတော့ဈေးကျဖို့ရှိတယ်ဆိုပြီးတော့တွက်ချက်ရေးကြတာလည်းရှိတယ်။တခုရှိပါတယ်ဒီအစု share ဈေးကွက်ဆိုတာကလည်းအမြင်နဲ့အတက်အကျဖြစ်နေတာမလား။ဥပမာ Facebook share တွေကိုပဲကြည့်လေ။သူဆိုလို့ရှိရင်ဒီပထမဆုံး share တွေရောင်းတော့ share တစ်ခုကိုဒီ38ဒေါ်လာတက်မှတ်ပြီးတော့ရောင်းတာပထမဆုံးဈေးကွက်တင်တဲ့နေ့တော့ပြာကနန်းဆွန်လေးပဲဈေးတက်ပြီးတော့ဈေးပိတ်သွားတယ်။ Nasdaq မှာပြဿနာပေါ်ခဲ့တာတော့လည်းပါပါတယ်။ဒါမဲ့လည်းဒီ38ဒေါ်လာအောက်ဈေးနဲ့ပဲဈေးကွက်ထဲမှာအယောင်းဝယ်ဖြစ်နေတာတစ်နှစ်ကျော်တယ်လေ။အခုတော့တစ်နှစ်ခွဲလောက်ရှိလာပြီဆိုတော့တော်တော်လေးပြန်ပြီးတော့သူ့ရဲ့ share ဈေးတွေကဟုတ်လာပြီတဲ့။ကမ္ဘာတဝန်းအစု share ဈေးကွက်တွေကိုလေ့လာနေတဲ့ SMC Global က Ganan Nandam Tanu Gantala ကပြောပြပါတယ်။
At the time of Facebook IPO, there was definitely a disappointment. The stock went down, but eventually it has picked up and it has been one of the best performers.
Facebook ကအများပြည်သူကိုအစု share တွေစရောင်းတဲ့အချိန်တုန်းကအတော်လေးစိတ်ပျက်စရာဖြစ်ခဲ့ပါတယ်။သူ့ share ဈေးတွေကျခဲ့ပါတယ်။အခုတော့တဖြည်းဖြည်းပြန်တက်လာနေပါပြီ။2023ခုနှစ်အတွင်းမှာအခြေအနေအကောင်းဆုံးအစု share စီးရင်ဝင်ပါတယ်။ Facebook ရဲ့နမူနာကိုယူပြီး Twitter share ဝယ်သင့်မသင့်တွက်နေကြတယ်လို့ကျွန်တော်ထင်ပါတယ်။ဒီကုမ္ပဏီတွေကဝင်ငွေရှာတဲ့ကုမ္ပဏီတွေမဟုတ်ဘူးဆိုတာလူတိုင်းသိပါတယ်။လူအသုံးများမှုလူကြိုက်များမှုအပေါ်မှာအခြေခံပြီးတော့အစု share တွေရောင်းတာပါ
။ Twitter ကအများပြည်သူကိုရောင်းတဲ့ share တစ်ခုရဲ့ဈေးက26ဒေါ်လာတက်မှတ်တယ်ဆိုတော့သူ့ရဲ့ကုမ္ပဏီတန်ဖိုးကဒေါ်လာ18ဘီလီယံလောက်တွက်ကြပါတယ်။ Facebook တုန်းကတော့ဒီ38ဒေါ်လာတက်မှတ်ခဲ့တာဆိုတော့အဲ့ဒီတုန်းကကုမ္ပဏီတန်ဖိုးက104ဘီလီယံဒေါ်လာပေါ့ဗျ။
လောလောဆယ်မှာတော့ Twitter share တစ်ခုကဈေးကွက်ထဲမှာဒေါ်လာ40ဝန်းကျင်နဲ့အယောင်ဝယ်ဖြစ်နေပါတယ်အခုလိုမျိုးတက်နေတဲ့ဈေးမပြောနဲ့ဒီသတ်မှတ်ကြမ်းခင်းဈေး26ဒေါ်လာဆိုတာတော့မှဖြစ်တဲ့ဈေးထက်ကြီးနေတယ်လို့သုံးသပ်ရေးနေကြတဲ့ website တွေလည်းရှိတယ်။နောက်ပြီးတော့ဒီရေရှည်အတွက် Twitter share တွေတက်လာနိုင်လို့ဝယ်ပြီးတော့ရင်းနှီးမြှုပ်နှံထားတဲ့လို့ပြောနေကြတဲ့ blog တွေလည်းရှိတယ်။တချို့ကြတော့လည်းရှင်းနှစ်ထဲမှာအခုဈေးထက်ကိုကျသွားနိုင်တယ်ဆိုပြီးတော့လည်းရေးနေကြပါတယ်
။သူ့ရဲ့ sushi ရဈေးတွေဘလို့ဖြစ်လာမလဲဆိုတော့ကခမန်းသိနိုင်ဖို့မလွယ်ပေမဲ့တေချာရကကျောင်းသူကျောင်းသားတွေကစပြီးတော့ကမ္ဘာခေါင်းဆောင်တွေအထိ Twitter ကိုသုံးနေကြတဲ့အခုခေတ်ကြီးမှာတွစ်လောက်တဲ့လူတွေကတော့ပိုများလာဖို့ပဲရှိပါတယ်ခင်ဗျာ။